ယူကရိန်းနဲ့အင်္ဂလိပ်ချင်းရုရှားနိုင်ငံကြားတင်းမာမှုတွေတိုးနေချိန်မှာပဲယူကရိန်းကိုအမေရိကန်လို့လင်းရင်ဖြစ်နေတန်ကားဖြစ်မစ္စိုင်းလက်နက်တွေပို့ပေးဖို့အတွက်ဘောကန်ဒေသကနိုင်ငံတွေဖြစ်တဲ့အက်စတိုးနီးယား၊လတ်ဗီးယားနဲ့လစ်တူရေးနီးယားနိုင်ငံတွေကိုခွင့်ပြုလိုက်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်ထနီဘလင်ကင်ကစနေနေ့မှာပြောပါတယ်။နေတိုးရှစ်မဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဒီနိုင်ငံတွေကလည်းယူကရိန်းဆင်အားပိုခိုင်မာစေဖို့နဲ့ရုရှားကျူးကျော်တိုင်းခုခံဖို့အတွက်ကာကွယ်ပစ္စည်းတွေပို့ပေးဖို့ခွင့်ပြုကြောင်းဝန်ကြီးပြင်ကင်ကတက်တာမှာရေးသားခဲ့တာပါ။ယူကရိန်းရဲ့အမေရိကန်နဲ့ရုရှားတို့ကြားထုတ်ပြန်မှုအနည်းငယ်ရခဲ့တဲ့နောက်ဆုံးချိန်ဆွေးနွေးမှုအပြီးနောက်တစ်နေ့မှာပဲဝန်ကြီးပြင်ကင်ကကြေညာခဲ့ပြီးတဲ့နောက်ဖြစ်လက်နဲ့တွေယူကရိန်းကိုရောက်ရှိလာခဲ့ပါတယ်။ယူကရိန်းမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းတွေထဲကမရှိမဖြစ်လိုအပ်သူတွေကလွဲလို့ချမ်းတဲ့သူတွေနဲ့မိသားစုဝင်တွေကိုပြန်ခွင့်ပြုဖို့နိုင်ငံခြားရေးဌာနကိုပန်ကြားခဲ့ကြောင်းအမေရိကန်ရုပ်သံဌာနကြီးတွေဖြစ်ကြတဲ့ CNN နဲ့ Fox သတင်းဌာနတွေကစနေနေ့ကပြောပါတယ်။နိုင်ငံခြားရေးဌာနအကြီးဆုံးတာဝန်ရှိသူတဦးကတော့ဒါနဲ့ပတ်သက်ပြီးအခုထိအမိန့်တစ်စုံတည်းမထုတ်ပြန်သေးကြောင်းကိုဗစ်နဲ့ပတ်သက်ပြီးရှိသောအကြံပေးချက်အဆင့်၄ကိုထုတ်ပြန်ထားပြီးဖြစ်ကြောင်းနဲ့ယူကရိန်းကိုရုရှားကတိုက်ခိုက်ဖို့အတွက်ကြံစည်နေတယ်ဆိုတဲ့သတင်းတွေကြောင့်သတိထားရဖို့အကြံပေးထားသလိုလင်းချီးစင်တွေလည်းရှိနေသေးဖြစ်ကြောင်း VOA ကိုပြောပါတယ်